သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးနဲ့ NAFTA မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ကိစ္စရပ်တွေကိုပြန်လည်ဆွေးနွေးဖို့အတွက်မက္ကဆီကိုသမ္မတအင်္ဂရိကီနီယက်တိုပီညာနဲ့ရှစ်သတင်းပတ်အတွင်းတွေ့မယ်လို့အမေရိကန်သမ္မတအင်ဂျီရောကသတင်းထုတ်ပြန်ပါတယ်သမ္မတထရမ့်ကမက္ကဆီကိုနိုင်ငံကိုချီးကျူးပြောကြားလိုက်ပြီးဆွေးနွေးပွဲကနေမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့အပြင်အားလုံးအတွက်ရလကောင်းတွေထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းထရမ့်ကပြောပါတယ်ခေါင်းဆောင်အုပ်ဟာဇန်နဝါရီလ31ရက်နေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်ဒါ့အပြင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့လည်းတွေ့ဆုံဖို့သမ္မတထရမ့်ကစီစဉ်ထားပါတယ်ရုပ်ောက်ပွဲမဲ့ဆွေးစည်းရုံးတဲ့ကာလတွေအတွင်း NAFTA သဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းသွားမယ်လို့သမ္မတထရမ့်ကပြောဆိုထားတာဖြစ်ပါတယ်မက္ကဆီကိုနဲ့အမေရိကန်နှစ်နိုင်ငံအကြားတတိုင်းတိစောက်ပြီးအဲ့ဒီအတွက်ကုန်ကြစရိတ်တွေကိုမက္ကဆီကိုနိုင်ငံကပေးရမယ်ဆိုတဲ့သူ့ရဲ့ပြောဆိုမှုဟာလည်းရုပ်ောက်ပွဲကာလအတွင်းအထင်ကရပြောဆိုမှုတစ်ခုဖြစ်ခဲ့ပါတယ်ထရမ့်တိစောက်မဲ့တတိုင်းအတွက်ကုန်ကြစရိတ်တွေကိုမက္ကဆီကိုကပေးရမယ်ဆိုတဲ့ပြောဆိုမှုကိုမက္ကဆီကိုသမ္မတနီယက်တိုကပယ်ချလိုက်ပြီးအဲ့ဒီလိုပြောဆိုမှုဟာအတိတ်ပဲရှိကြောင်းပြောပါတယ်